ဘာနဲ့တဝန်းတဖြည်းဖြည်းတောက်သုံးရင်ရှားပါလာနေတာနဲ့လူတိုင်းတွေလိုအပ်တဲ့တောက်သုံးရင်ပြဿနာမပေါ်အောင်တတိရှိကြဖို့ရည်ရွယ်ပြီးလှုပ်ရှားတဲ့ World Water Week လို့ခေါ်တဲ့နိုင်ငံတကာရေသတင်းပတ်အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။ဩဂုတ်လ26ရက်ကနေ31ရက်နေ့ကို2012ခုနှစ်အတွက်ရေသတင်းပတ်ဖြစ်တဲ့သတ်မှတ်ပြီးဒီနှစ်မှာတော့ရေနဲ့ဆန်းတဲ့ရိတ်ခါဖူလုံရေးဆိုတဲ့ဆောင်းပုတ်ကိုထားပြီးကျင်းပပါတယ်။ဆွီဒင်နိုင်ငံစတော့ခ်ဟုမ်းမှာရှိတဲ့စတော့ခ်ဟုမ်းနိုင်ငံတကာရေသိပ်ပန်း SIWI က1992ခုနှစ်ကစပြီးကမ္ဘာနဲ့တဝန်းရေပြဿနာပေါ်နေတာကိုအဖြေရှာဖို့အတွက်နှစ်ဆင်ကြီးမှုပြီးကျင်းပနေတာပါ။တောက်သုံးရင်ပြဿနာမှာရေဘလောက်လိုအပ်တယ်ဆိုတာနဲ့ရေကိုဘယ်တိုင်းတာတိဖြန့်ဖြူးပေးနိုင်လဲဆိုတဲ့ပုံမှာမူတည်နေတာတွေ့ရတယ်လို့နိုင်ငံတကာရေသိပ်ပံကရေသတင်းပတ်အစည်းအဝေးကျင်းပရေးတာဝန်ခံ Jens Berggren ကပြောပါတယ
် The UN has assessed that by 2030 the global demand for water will outstrip supply by 40%
တက္ကရာ2030ကိုရောက်တဲ့အခါမှာကမ္ဘာတဝန်းမှာလိုအပ်တဲ့ရေပမာဏတွေကရာနှုန်း40လောက်ပဲရေပေးဝေနိုင်တော့မယ်လို့ကုလသမဂ္ဂကတွက်ချက်ထားတာပါ
1990ကနေ2010နှစ်တွေအတွင်းမှာလူသန်းပေါင်း1100အတွက်တန်ရှင်းအတွက်3ရေရရှိမှုပိုးပြီးတိုးတက်လာသလိုသန်းပေါင်း2000လောက်အတွက်တောက်သုံးရေတန်ပါဖူလုံခဲ့ပေမဲ့လူသန်းပေါင်း1000နဲ့ချီပြီးဒီလိုအခြေခံရပိုင်ခွင့်တွေဆုံးရှုံးခဲ့ရတယ်လို့ကုလသမဂ္ဂကအစီရင်ခံစာထုတ်ပြန်ပါတယ်ကုလသမဂ္ဂရဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့တဘာဝပတ်ဝန်းကျင်နဲ့လူမှုကျန်းမာရေးဆိုင်ရာဒါရိုက်တာမာရီယာနီရာကတော့လူမှုအတွက်ကျန်းမာရေးဟာတောက်ရေသုံးရေသန့်ရရှိနိုင်တဲ့အပေါ်မှာမူတည်နေတယ်လို့ဆိုပါတယ်ဒါဟာလဲနိုင်ငံအစိုးရဘက်ကဘယ်အတိုင်းတာထိဒီကိစ္စတွေမှာရင်းနှီးမြှုပ်နှံပြီးပါဝင်ဆောင်ရွက်ပေးတယ်ဆိုတဲ့အပေါ်မှာအများကြီးတည်နေပါတယ်လို့ဆိုပါတယ
် Every year there are 2 million deaths caused by diarrheal diseases associated with this lack of unsafe water
sanitation လူပေါင်း2000လောက်တစ်နှစ်တစ်နှစ်သေဆုံးနေကြရတာဟာတန့်ရှင်းတဲ့တောက်သုံးရည်မရလို့ပါတန့်ရှင်းတဲ့တောက်သုံးရည်မရတဲ့အတွက်ဖြစ်တတ်တဲ့ဝမ်းပြည့်ဝမ်းလျှော်ယောဂါလိုမျိုးကျန်းမာရေးနဲ့ဆက်ဆက်နေတဲ့ယောဂါမျိုးစုံကြောင့်မဟုတ်လို့ပါဒီလိုနှစ်စဉ်လူ2000လောက်သေဆုံးနေရတာတွေအတွက်တကယ်ဆိုရင်ကြိုတင်ကာကွယ်နိုင်ရက်သားနဲ့ကြုံနေရတဲ့အဖြစ်မျိုးပါ
ကုလသမဂ္ဂကဖွံ့ဖြိုးဆဲနိုင်ငံပေါင်း84နိုင်ငံမှာအချက်လက်တွေကိုစုဆောင်ပြီးတွေ့ရှိခဲ့တာတွေကိုအစီရင်ခံစာရေးသားခဲ့ပါတယ်။အများအဖြစ်ဆိုရင်ဝေးလံတဲ့ခြေလက်ဒေသတွေမှာဒီလိုရေသန့်မရနိုင်တဲ့အကြောင်းရင်းဟာတက်သည့်နားလည်မှုမရှိတာအပြင်ကျွမ်းကျင်လုပ်သားမရှိတာကလည်းအဓိကအကြောင်းအနေနဲ့ပါနေတာတွေ့ရတယ်လို့ဆိုပါတယ်။ဥပမာရွာတရွာမှာရေရဖို့ရေရင်းကမောင်းနှံကိုလက်နဲ့ပဲမောင်းတင်ရတာပေါ့။တကယ်လို့ဒီမောင်းတံပြက်လို့ပြင်တတ်တဲ့သူမရှင်ရေးရဖို့ခက်ခဲတာမျိုးကအစတက်သည့်နားလည်သူမရှိတာနဲ့အစိုးရဘိုင်းဘက်ကလှိလျှူခံရလို့အသိပညာထုတ်တဲ့ရာကနေကျန်းမာရေးအတွက်ပါထိခိုက်တာမျိုးကိုရာနှုန်း30လောက်တွေ့ရတယ်လို့ဆိုပါတယ်ရေသတင်းပတ်ညီလာခံတာဝန်ခံ Background ကတော့အစိုးရဘိုင်းကတောက်သုံးရေးဖြန့်ဖြူးပေးတဲ့နေရာမှာလဲအတော်များများအလေအလွတ်တွေရှိနေတာတွေ့ရတယ်လို့ဆိုပါတယ်
The bad news is that we are extremely wasteful. We waste enormous amounts of water in the food that we produce and we also
ဆိုတာတခုကကျွန်တော်တို့တွေဟာရေကိုမလိုအပ်ပဲအလွန်ကျွံဖြုံးတိနေကြတာတွေ့ရပါတယ်။အစားအသောက်ထုတ်လုပ်တဲ့နေရာတွေမှာဆိုရေကိုသုံးသိနာထက်လွန်ပြီးတော့အတော်လေးဖြုံးကြသလိုအစားအသောက်တွေကိုကြည့်ရင်လည်းထုတ်တဲ့လောက်တကယ်မစားပဲအလေလွင့်ဖြစ်စီတာကပုံများနေတာပါ။တကယ်တမ်းပြန်ကြည့်ရင်ကမ္ဘာပေါ်မှာထုတ်လုပ်တဲ့စားနပ်ရိက္ခာတွေရဲ့ထက်ဝက်ဟာတကယ်စားသုံးသူတွေစားရတာမဟုတ်ပဲစိုက်ပျိုးမြေတွေမှာဖြစ်စေစားသုံးသူတွေပို့ပေးတဲ့လမ်းကြောင်းမှာပဲလေလွင့်ပျက်စီးကြတာတွေ့ရပါတယ
်။စားနဲ့ရိတ်ခါဘိုင်းမာတဲ့အလဟတ်သက်ဖြစ်ကြရတာမဟုတ်ပဲဒါဟာရေကိုပါဖြုံးလိုက်ရရောက်တယ်လို့လည်းသူကမြင်ပါတယ်။ဘာလို့လဲဆိုတော့အစားအသောက်တွေရအောင်ရေကိုအဓိကသုံးရလို့ပါလို့ဆိုပါတယ်။
In many developing countries, the lack of storage facilities means that we waste a lot of the food that is produced on the fields. It rots away, it's lost.
ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုရင်စနေတကျတူလောင်နိုင်မှုနေရာတွေနဲ့အခြေခံအဆောက်အုံတွေမရှိကြတဲ့အတွက်စိုက်ကွင်းတွေကထွက်သမျှစားနပ်ရိက္ခာတွေကအတော်များများဟာလေလွင့်ကုန်ပါတယ်ပုတ်တိုးကုန်ပါတယ်အလကားဖြစ်ကုန်တာပါဒီအခြေခံအဆောက်အုံတွေထဲမှာလမ်းတွေတံတားတွေလည်းပါပါတယ်စားသောက်ကုန်တွေကိုချောချောမမောမတင်ပို့နိုင်တဲ့အတွက်ဒီစားသောက်ပင်တွေစိုက်ပျိုးရာမှာတုံးတဲ့ရေတွေကိုဖြုံးပြရာရောက်နေပါတယ်အနောက်နိုင်ငံတွေမှာဆိုရင်အစားသောက်တွေကိုလွှင့်ပစ်တတ်ကြတာကြောင့်ရေကိုပါဖြုံးရာရောက်တာပါ
အမေရိကန်နိုင်ငံနဲ့ဥရောပနိုင်ငံတွေမှာတစ်နှစ်တစ်နှစ်မစားမတောက်ပဲလွှင့်ပြနေတဲ့စားစရာတွေဟာတန်ဖိုးအနေနဲ့တွက်ရင်အမေရိကန်ဒေါ်လာသန်းထောင်ပေါင်း သုံးသန်းဖို့လောက်ရှိနေတယ်လို့သူကတွက်ပြပါတယ်
We waste food also in our water supply system. There are lots of leakages in our domestic water supply that could quite easily.
ရေနဲ့ဆိုင်ပြီးမှရတဲ့အစားအသောက်တွေကိုဖြုံးတိလို့ရေတွေလကားဖြစ်ရုံနဲ့မကပဲရေဖြန့်ဝေတဲ့စနစ်မှာလည်းရေအလဟသဖြစ်တာတွေရှိနေပါတယ်။တကယ်ဆိုအလွယ်တကူပြင်လိုက်လို့ရတဲ့အိမ်သုံးရေပိုက်တွေပိုက်ခေါင်းတွေမှာရေယိုနေတာမျိုးကိုမပြင်ကြတာတွေရှိနေသလိုရေသွဲမြောင်းတွေစနစ်တကျမထားတာနဲ့အပင်တွေအတွက်ရေကိုလိုသလိုမပေးတတ်ကြတာတွေကလည်းရေကိုဖြုံးတိနေသလိုဖြစ်နေပါတယ်။
ဒီလိုရေးနဲ့အစားစာတွေအတော့ကိုပြုံးကြည့်ကုန်တာတွေတွေ့နေရပါမယ်။တကယ်သတိထားရင်ရေကိုရောအစားစာတွေကိုပါထိမ့်သိမ်းစောင့်ရှောက်နိုင်တဲ့နည်းလမ်းတွေကလက်တကမ်းမှာပဲရှိနေတာတွေ့ရမှာပါလို့လည်းပြောပါတယ်
။ A lot of the management techniques and the technologies and things that we would need to fix this problem
ဒီလိုလက်ရှိကြုံနေရတဲ့ပြဿနာတွေကိုဖြေရှင်းဖို့ရေကိုအလဟသာမဖြစ်စေဖို့နည်းပညာတွေစီမံခွဲမှုအတတ်ပညာတွေအများကြီးရှိပါတယ်။စာအုပ်စာတမ်းတွေရှိနေပေမဲ့လက်တွေလိုက်မလုပ်ကြလို့ပါဒါရေပြဿနာအတွက်ဖြေရှင်းရမယ့်နည်းတွေကိုလူတို့တွေမကပါဘူးအုတ်ချုပ်ရေးပိုင်းကပါမသိကြလို့အခုလိုကြုံနေရတယ်လို့ကျွန်တော်ထင်ပါတယ
်မကြသေးခင်ကကျင်းပါခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံမှာတော့ကမ္ဘာစီးပွားရေးခေါင်းဆောင်တွေကရေချွေတာရေးနဲ့တောက်သုံးရေးမပြတ်လောက်ကာကွယ်ထိန်းသိမ်းဖို့အတွက်တစ်ကမ္ဘာလုံးတိုင်းတာနဲ့လှုပ်ဆောင်မှုလိုအပ်နေပြီဆိုတာကိုသဘောပေါက်လာကြပါတယ်လို့နိုင်ငံတကာရေသိပ်ပံကရေသတင်းပတ်ညီလာခံကျင်းပရေးတာဝန်ခံကပြောပါတယ်ဟုတ်ပါတယ်လူတိုင်းအတွက်ရေကောင်းရေတန့်ရဖို့အရေးကြီးတာမို့တစ်ကမ္ဘာလုံးတိုင်းတာနဲ့ရေကိုချွတ်ချွတ်တာတာသုံးဆွဲပြီးလေလွင့်မှုမရှိအောင်ဝိုင်းဝန်းပြီးထိမ့်သိမ့်ဖို့လိုအပ်ပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်